တိုင်းရင်းသားဒေသတွေမှာစီးရေးပြိပခါတွေပြည်လဲရေးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေစုစည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးပွဲကိုယ်စားလှယ်ခေါင်းဆောင်ဖွဲ့တွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ဒုတိယကြိမ်ပင်လုံညီလာခံမတိုင်ခင်အမြန်ဆုံးတွေ့ဆုံပြီးဆွေးနွေးကြဖို့အစီအစဉ်နေတယ်လို့ UNFC ခေါင်းဆောင်နိုင်ဟန်သာကပြောပါတယ်။အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့အနေအထားပေါ်အစိုးရအနေနဲ့တပ်မတော်ကိုကြားဝင်ညှိနှိုင်းဖြေရှာပေးနိုင်ဖို့လည်းတိုင်းရင်းသားခေါင်းဆောင်တွေဘက်ကမျှော်လင့်ထားပါတယ်။ပြီးခဲ့တဲ့ January 23ရက်ကနေ26ရက်အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အရေးပေါ်အစည်းအဝေးကနေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တီတီကခေါင်းဆောင်တွေဆုံးဖြတ်ဆွေးနွေးခဲ့ကြတာတွေနဲ့ပတ်သက်လို့ဒုတိယဥက္ကဋ္ဌနိုင်ဟန်သားကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစာပြေပါတယ်
။အဓိကတော့ကျွန်တော်တို့အဲ့ဒီမှာဒီတွေ့ဆုံဆွေးနွေးရေးကိစ္စကိုဆက်လက်ပြီးတော့မှဆွေးနွေးနိုင်ရေးအတွက်ပေါ့နော်ဖြစ်ပေါ်နိုင်ရေးအတွက်နဲ့အောင်မြင်နိုင်ရေးအတွက်ကိုအဲ့ဒါကိုညှိနှိုင်းကြတယ်ကျွန်တော် TV အနေနဲ့ကတစ်ဖက်ကသူနဲ့လည်းတွေ့ဖို့အစီအစဉ်တွေလုပ်ထားတယ်နောက်ပြီးတော့မှဒီ NRPC နဲ့လည်းဆက်လက်ပြီးတော့ဆွေးနွေးနိုင်ရေးပေါ့လေအဲ့ဒါကိုလည်းအစီအစဉ်တွေလုပ်ထားတယ်နောက်ပြီးတော့မှကျေးဇူးကျွန်တော်တို့ဒီ UNFC ရဲ့ပုံမှန်ညီလာခံကိုလည်းဆက်လုပ်ဖို့အဲ့ဒီကိစ္စကိုလည်းကျွန်တော်ဆွေးနွေးကြတယ်
ဆရာအဲ့တော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဒီတွေ့ဖို့ကိစ္စကဘယ်တော့လောက်များဖြစ်နိုင်မှာလဲဆရာတကယ်လို့သူနဲ့တွေ့တဲ့အခါမှာအဓိကဘယ်လိုအကြောင်းအရာတွေဆွေးနွေးဖို့ရှိပါလဲဆရာ
အဓိကအဖြစ်ကတော့ဒီသစ်ဆုပ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်ဖို့ဘယ်လိုကိစ္စတွေလဲဆိုတော့ဥပမာဒီတိုက်ပွဲတွေဖြစ်နေတယ်အဲ့ဒီတိုက်ပွဲတွေကိုရပ်တန့်ပြီးတော့မှငြိမ်းချမ်းရေးလုပ်ငန်းကိုပုံမှန်ဆက်ပြီးဆက်လုပ်သွားနိုင်ရေးပေါ့နော်အဲ့မှာလောက်တဲ့နေရာမှာလဲအဖွဲ့အားလုံးပါဝင်ရေးအလဲအပါဝင်ဖြစ်တယ်နောက်ပြီးတော့လိုအပ်နေတဲ့ဒီနိုင်ငံရေးဆွေးနွေးရေးမူပေါင်းကိုလည်းကျွန်တော်တို့ကတော့ဒီနှစ်ဖက်ကြီးကြီးလည်းလည်းနဲ့လက်ခံနိုင်တဲ့ပုံစံမျိုးဖြစ်အောင်ပေါ့လေအဲ့ဒါကိုလည်းပြန်လည်ညှိနှိုင်းပြီးတော့မှအတည်ပြုနိုင်ရေးဒါတွေကိုလည်းကျွန်တော်တို့ဆွေးနွေးဖို့ရှိတယ
်ဒုတိယကြိမ်ပင်လုံညီလာခံမစခင်များဒေါ်စုနဲ့ပြန်ပြီးတွေ့ဖို့များရှိနိုင်မလားဆရာ
ရှိနိုင်ပါတယ်ရှိနိုင်ပါတယ်ဟိုအဲ့ဒါကတော့ DBN နေနဲ့လည်းကျွန်တော်တို့ကတော့အဲ့ဒီဒုတိယပင်လုံမတိုက်ခင်မှာတော့ဖြစ်နိုင်ဖို့လာလာရှိပါတယ်ပြောလောက်လဲဆိုတဲ့ဟာတော့အတိအကျတော့ကျွန်တော်လည်းမသိဘူးတို့ကတော့ပြန်လဲပြီးတော့မှဆက်တယ်ပြီးတော့မှရက်ရက်နေ့တွေချင်းချိန်ရမယ
်ဟုတ်ကဲ့ဒီဒေါက်ဆာစုကြည်တို့နဲ့ဆွေးနွေးဖို့ဆရာတို့အနေနဲ့ဒီစီစဉ်နေတယ်ဆိုတော့တက်မတော်နဲ့ပတ်သက်ပြီးတော့ဆရာခုတက်ဖက်ကဒီတိုင်းရင်းဒေသတွေမှာအပြစ်ရထားတဲ့နေရာတွေမှာလည်းတို့ထိတွေ့မှုတွေဖြစ်တယ်လို့အပြစ်မရထားတဲ့ဒီအဖွဲတွေရှမ်းမြောက်ရှမ်းတောင်ပေါ့နော်ဆရာကချင်းအဲ့လိုမျိုးဖြစ်နေတဲ့အနေအထားတွေနဲ့မှာတက်ဖက်နဲ့ရောဆရာတို့ဘယ်လိုများဒီဆွေးနွေးဖို့နောက်ပြီးတော့ဒေါက်ဆာစုကြည်ကနေတစ်ဆင့်သွားဖို့တို့အခိစားတွေနဲ့ပတ်သက်လို့ရောဆရာတို့ဘယ်လိုများစီစဉ်ထားပါလဲရှင်
အော်ဒါကကြည့်ရတာကျွန်တော်တို့မြင်တာလေစပ်ပဲ့ရဲ့ဒီကနေ့လှုပ်ရှားမှုကတော့ကျွန်တော်တို့ဒီပြည်သူဆွေးနွေးလုပ်ငန်းရှင်ကိုတစ်ဖက်ကနှေးကွေးအောင်တစ်ဖက်ကဒါမှမဟုတ်ရင်လည်းဟိုသလွဲတချော်ဖြစ်အောင်ဒီလိုလုပ်နေတယ်ဆိုတဲ့ပုံစံမျိုးလို့ကျွန်တော်တို့အမြင်တယ်ဒါကြောင့်အဓိကအဖြစ်ကတော့ဒီအစိုးရနဲ့နားလည်မှုရရင်အစိုးရကနေပြီးတော့မှတပ်ပေါ်မှာဟိုညှိနှိုင်းယူလို့ရမလားပေါ့ကျွန်တော်တို့ကကိုယ်တိုင်သွားပြီးတော့ညှိနှိုင်းဖို့ကတော့မလွယ်ဘူးလေကျွန်တော်မြင်တာဒါကြောင့်ကျွန်တော်တို့ကတော့ဒါအစိုးရနဲ့သွားပြီးတော့ဆွေးနွေးတဲ့ဆိုတဲ့သဘောနောက်ပြီးတော့မှသူတို့ဖွဲ့စည်းထားတဲ့ညီကြင်ကြီးဟိုညှိနှိုင်းရေးဖွဲ့ပေါ့နော် NRPC နဲ့ဆွေးနွေးနိုင်ဖို့ကိုကျွန်တော်တို့ဟိုလှုပ်ဆောင်နေခြင်းဖြစ်တယ်
ဒီအဖွဲ့ခေါင်းဆောင်တွေပေါ့နော်ဆက်ပြီးတော့ဆွေးနွေးပွဲတွေလုပ်သွားမယ်ဆိုတော့ဘရော့လောက်များထပ်ပြီးတော့ဒီဆွေးနွေးပွဲတွေလုပ်ဖို့ရှိပါလဲဆရာဆရာတို့တိုင်ဒီတိုင်းရင်းသားလက်နက်ကိုင်တွေ
ပါဟဲ့ဒါဟိုကျွန်တော်တို့အထူးတတ်မှတ်ထားတာတော့မရှိပါဘူးအခုကကျွန်တော်တို့တချို့ကိစ္စတွေလည်းကျွန်တော်တို့လိုအပ်တဲ့လောက်တော့ဆုံးဖြတ်လို့ပြီးသွားပြီပေါ့နော်ကျွန်တော်စဉ်းစားသုံးသပ်ချက်မှတ်ပြီးဖြစ်တယ်နောက်ခါကိုလိုတယ်လို့ကျွန်တော်လုပ်သွားမှာပါ
တိုင်းရင်းသားလက်နက်ကိုင်ဖွဲ့တီတီကခေါင်းဆောင်တွေတွေ့ဆုံခဲ့ကြတဲ့အရေးပေါ်အစည်းအဝေးရဲ့ရလတ်အခြေအနေကို UNFC ခေါင်းဆောင်နိုင်ဟန်သားကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းခဲ့တာပါရှင်